ယူကရိန်းနိုင်ငံအနှံ့ကိုရုရှားကဆက်လက်တိုက်ခိုက်နေပြီးယူကရိန်းစစ်တပ်ကလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအစီအစဉ်အသစ်ကိုကျင်းပလိုက်ပါတယ်။လူတွေမျိုးကထွက်ခွာနိုင်အောင်အားထုတ်ခဲ့တဲ့အရင်ကြိုးစားခဲ့တာတွေကတော့ပြီးခဲ့တဲ့အပတ်ကပေါင်းမြင်ခဲ့ပါဘူး။ကြီးပြုတ်ဝင်းချင်မှာဆက်လက်တိုက်ပွဲတွေဖြစ်ပွားနေသလိုနိုင်ငံအနှံ့ကမြို့တွေမှာလေကြောင်းရန်အချက်ပေးတံတွေကိုတညလုံးကြားနေခဲ့ရပါတယ်။အရှိပိုင်းကခါခစ်မျိုးနဲ့တောင်ပိုင်းကမိုက်ကိုလိုက်မျိုးတွေမှာအရက်သားတွေနေကြတဲ့အဆောက်အဦတွေအပြင်အနောက်မြောက် Ring Data ကရုပ်မြင်သံကြားတာဝါတိုင်းကိုလည်းလေကြောင်းကတိုက်ခိုက်ခဲ့တယ်လို့ယူကရိန်းသမ္မတရုံးကပြောပါတယ်။ပြီးခဲ့တဲ့24နာရီအတွင်းရုရှားတပ်တွေက9မိုင်ရှိတိုးနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီကနေ့တနင်္လာနေ့မှာပြောပါတယ်။ဒီကနေ့တနင်္လာနေ့မှာရုရှားနဲ့ယူကရိန်းတို့ဟာလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအရက်သားများကိုထွက်လန်းဖွင့်ပေးရေးကိစ္စတွေကို၄ချိန်မြောက်ဆွေးနွေးကြဖို့ရှိတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်။တမရပူတင်နဲ့ဆွေးနွေးဖို့စောင့်နေပါတယ်လို့ယူကရိန်းတမရဗိုလိုဒီမာဇယ်လန်စကီကထပ်ပြောပေမဲ့ရုရှားကမထုတ်ပြန်ပါဘူး။မာရီယူပေါမျိုးကိုပို့ပေးမဲ့အကူအညီပေးရေးရင်နှန်းကိုရုရှားတပ်တွေကတနင်္ဂနွေနေ့တုန်းကတားခဲ့ကြပါတယ်။မာရီယူပေါမျိုးဟာအစိုးဆုံးအခြေအနေဖြစ်နိုင်တယ်လို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကသတိပေးလိုက်ပါတယ်။အပြစ်ခတ်ရဆက်ပြီးလူတွေမျိုးကထွက်ခွာသွားနိုင်မဲ့လုံခြုံစိတ်ချရတဲ့ထွက်လန်းပေးရေးအတွက်ညှိနှိုင်းသဘောတူကြဖို့နဲ့အဲ့ဒီသဘောတူညီချက်တွေကိုလေးစားကြဖို့နိုင်ငံတကာကြက်ချင်ကြီးအဖွဲ့ကြီးကပါဝင်ပတ်သက်သူတွေကိုတောင်းဆိုလိုက်ပါတယ်။ UK စစ်ပွဲမှာခုအထိကလေး43ယောက်ပါဝင်လူ996ဦးသေဆုံးသွားခဲ့ပြီလို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ကပြောပါတယ်။